တိုင်းပြည်ထဲမှာအခုလက်ရှိစီးပွားရေးအကျတ်တဲပေါ့နော်။ဘာမှစက်ငွေရဈေးကျလာတဲ့ဒေါ်လာဈေးကတက်လာတဲ့အနေအဲ့တော့တိုင်းပြည်ရဲ့စီးပွားရေးအခြေအနေကမကောင်းဘူးဆိုတဲ့အနေအထားပြောလို့ရပါတယ်။တခြားဘက်ကိုကျွန်တော်တို့လက်ကြည့်ကြပါစို့။ငင်းရိုင်းရေးနဲ့ပတ်သက်လို့ရှိရင်အခုလာမဲ့2018 February မှာဒုတိယအကြိမ်မြောက်ပင်လုံညီလာခံတိုင်းရင်ကြီးလိုက်မယ်ဆိုရင်လည်းမြောက်ပိုင်းမှာတိုက်ပွဲတွေပြန်ပြီးတော့ဖြစ်လာတယ်ကျွန်တော်တို့ငင်းရိုင်းညီလာခံကလည်းဘယ်လိုအခြေအနေမျိုးဆက်သွားမလဲဆိုတဲ့အနေအထားမျိုးရှိပါတယ်နောက်တစ်ခါကျတော့စူရရဲ့အထူးသဖြင့်တော့စွမ်းဆောင်မှုပေါ့ကျွန်တော်တို့ performance ဒီအနေအထားမှာလည်းလူတော်များများကဝင်တော့သိတော့စိတ်တိုင်းမကြကြဘူးခင်ဗျဆိုတော့ဒီလိုအနေအထားတွေကြုံရတဲ့အနေအထားတော့ရှိပါတယ
်ဟုတ်ကဲ့ဆရာဦးတင်းဆွေရဲ့သုံးသပ်ချက်လည်းကျွန်တော်ကြားချင်ပါတယ်ဆရာ
အဲဒီကနေ့NRI ဦးဆောင်တဲ့ဆိုရင်ဆိုင်နေရတာဟာမြန်မာနိုင်ငံလွတ်ရေးရကတာတက်လာတဲ့ဝင်ကြီးဦးနုလက်ထက်ကပြဿနာပေါင်း 16,000 ဆိုတဲ့ကာလနဲ့ခက်ဆင်စင်လို့ပြောရမှာခင်ဗျ။အဲဒါကဝင်ကြီးဦးနုဟာပြည်တွင်းစစ်ကိုရင်ဆိုင်ခဲ့ရတယ်။အဲ့ဒီဦးနုတဲ့ပို့ကန်ဆိုးတယ်လို့ဆိုရမယ် NRI ဆိုတာဖို့ကတော့ဒီအတိုက်ခံနိုင်ငံရေးပါတီတွေကနေပြီးတော့နိုင်ငံရေးကစားမှုတွေဆိုတဲ့ရင်ဆိုင်မှုကိုပါရင်ဆိုင်နေရပါတယ်။ကတော့ကိုအောင်သူငယ်ဆွေနွေးသူတက်ပြီးစီဝါရေးကျင်းနေဆက်လာကြတယ်တွားတယ်ဆက်ခံရမှာအဲ့တော့ချုပ်ပြောရင် energy ဆိုတာအတန်ကြီးမားတဲ့စိန်ခေါ်မှုကြီးကိုရင်ဆိုင်ဖြတ်တန်းပြီးတော့စ조사ပြီးကြော်လွားနေရတဲ့ကာလတခုဖြစ်တယ်ဒါ energy အတွက်တနည်းအားဖြင့်ဟိုအနိုင်နဲ့ကာလတခုကိုဖြတ်တန်းနေရတယ်တနည်းအားဖြင့်တိုင်းပြည်လည်းပဲအနိုင်နဲ့နေရကာလတခုကိုဖြတ်တန်းနေရတာ ਨੇ တူပါတယ်ခင်ဗျ
ဟုတ်ကဲ့ဆိုတော့တကယ်တမ်းကျတော့ညစုတစ်ဝက်ကျော်ကျော်ယူရင်းပြက်ပြက်လာတဲ့အခြေအနေမှာဒီမိုကရေစီဆိုပြီးအစိုးရတက်လာတာတစ်နှစ်တောင်မပြည့်သေးတဲ့ကာလဖြစ်ပါတယ်နောက်ပြီးတော့ဒီလိုနုနယ်တဲ့ဒီမိုကရေစီနိုင်ငံတွေမှာဒီလိုပြဿနာတွေချက်ချင်းမပြေလည်သွားဘူးဆိုတာကတော့ကမ္ဘာနဲ့အဝန်းကြုံနေရတာပဲဖြစ်တယ်ခင်ဗျာဆိုတော့ဒီကိစ္စကိုလူတွေဟာဆန္ဒစောနေကြတာများဖြစ်နေသလားဆရာစသုံးသပ်ပါတဲ့ကိစ္စကို
အာလူပြည်သူလူထုကိုတော့ကျွန်တော်ဟိုအပြစ်မတင်လို့ပါဘူးတခုတော့ရှိတယ်ပြည်သူလူထုကအပြောလင်းကြီးခဲ့ကြတယ်ဆိုတော့တစ်ချက်ကတော့ရှိတယ်မျောလင်းတစ်ခါမှဖြစ်လာတာတွေကမျောလင်းတယ်လို့မဖြစ်ဘူးဆိုရင်တော့သူအာမရရဘူးဖြစ်တယ်အဲ့လိုအာမရတာလဲသဘာဝတော့ကြားတယ်ဒါပေမဲ့စစ်အာဏာရှင်စနစ်ကနေရွေးချယ်စရာလမ်းဟာ LDP ဖြစ်တယ်ဆိုတော့မှန်ကန်တဲ့နိုင်ငံရေးဆုံးဖြတ်ချက်နဲ့မဲပေးလာတဲ့အချိန်မှာအခုလိုပြဿနာတွေကြုံတဲ့အခါမှာတချို့သောအစိပ်ပိုင်းတွေကနေပြီးတော့စစ်တပ်ကပဲပိုကောင်းသလားဆိုတော့မှားယွင်းတဲ့မျှော်လင့်ချက်ကတော့မရှိသင့်ဘူးလို့ကျွန်တော်ထောက်ပြလိုပါတယ်။ဒါကလည်းပဲစစ်တပ်ကိုယ်တိုင်ကသိတယ်လို့ကျွန်တော်ယူဆတယ်။သူတို့ကြီးတဲ့အုပ်ချုပ်လည်းပဲဒီတဲ့ဒီကောင်းစရာမရှိဘူးလို့ဟိုစစ်တပ်ကိုယ်တိုင်ကလည်းသဘောပေါက်ပါပါ။အဲ့တော့ပြဿနာဖြစ်ရှင်းတဲ့အခါမှာဒီမိုကရေစီတဲ့အစိုးရလက်ထက်မှာပေါ်နေမြင်တာမှုနဲ့ပြည်သူလူထုပါဝင်မှုပိုကောင်းတဲ့အတွက်ကျွန်တော်တို့ဟာဒီလိုအစိုးကြီးရနေနောက်ထပ်အစိုးလေးတွေဖြစ်အောင်အစဉ်ငယ်ဖြစ်စဉ်အပေါ်မှာနိုင်ငံရေးလမ်းဆိုင်မှုကျွန်တော်ရှောက်ကြရမှာဖြစ်တဲ့အတွက်ဝေဖန်သုံးသပ်တဲ့လူတွေရွေးချယ်စရာလမ်းရှာတဲ့လူတွေမှာအချင်းချင်းမှုနဲ့ရည်ရည်ကြည့်မှုကိုဟိုဥတည်တဲ့လို့ကျွန်တော်အကြံပေးပါရစေခင်ဗ
ျဟုတ်ကဲ့ဆရာအဲ့တော့ဆရာပြောတဲ့အထက်မှာပါတီရဲ့ဒါဒီမိုကရေစီကြွားတဲ့နိုင်ငံရေးသမားတွေရဲ့စစ်တပ်ရဲ့ဒါပြည်သူလူထုရဲ့အကုန်လုံးကဒီဒုက္ခတွေကိုကြံ့ကြံ့ခံပြီးတော့ရင်ဆိုင်ကျော်လွှတ်ကြရမယ်ဆိုတဲ့သဘောကျွန်တော်နားလည်ပါတယ်အဲ့မှာပြည်သူလူထုပါဝင်ထိုင်တဲ့အခန့်ကဏ္ဍကိုလည်းဆရာနည်းနည်းလေးပြောပြပါအောင်တကယ်တော့အစိုးရကြီးလိုလိုမရတဲ့ကိစ္စပါဒီမိုကရေစီထောင်နေဆိုတာ
မှန်ပါခင်ဗျာပြည်သူလူထုပါဝင်မှုကအတော့ကိုအဓိကကြားတယ်အုပ်ချုပ်နေတဲ့အစိုးရကလည်းလမ်းဖွင့်ပေးဖို့လိုတယ်နောက်ကအစိုးရသားမကပဲဖွဲ့စည်းအုပ်ချုပ်ပုံချေကဥပဒေကိုနိုင်ငံလေပြည်သူလူထုရဲ့ကဏ္ဍကိုဖွင့်ပေးဖို့လိုတော့အဲ့ဒီအချိန်မှာပြည်သူလူထုအနေနဲ့ပြည်ပဝံမှုရောနောက်တစ်ခါဝေဖန်သုံးသပ်မှုအကြံပေးမှုတွေမှာဉာဏ်ပညာသုံးပြီးတော့စိတ်လှုပ်ရှားမှုကိုခြေခံတဲ့ထောက်ခံမှုစိတ်လှုပ်ရှားမှုကိုခြေခံတဲ့ကန့်ကွက်မှုတွေမျိုးမဟုတ်ဖြစ်နေသမာသမတ်ကြပြီးတော့ဟိုလာနိုင်ငံရေးရည်ချင်းရှိရှိနဲ့ဝေဖန်သုံးသပ်တဲ့တို့တော့မျိုးဆိုရင်အစိုးရဖြစ်ဖြစ်စစ်တပ်ကပဲဖြစ်ဖြစ်နောက်ဆုံးနိုင်ငံတကာကပဲဖြစ်ဖြစ်ဟိုလေးစားတဲ့အနေထားတရားကိုရ ကျွန်တော်တိုင်ပြီးရနိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့ကွန်သူငင်းသဘောထားလည်းကျွန်တော်သိကျင်ပါတယ်နုနယ်တဲ့ဒီမိုကရေစီနိုင်ငံတွေကဘာမှပြည်တွင်းစစ်ကနလန်ထားတဲ့နိုင်ငံတွေဆီယနာရှင်စနစ်ကရုန်းကန်ထလာတဲ့နိုင်ငံတွေမှာဒီလိုအခက်အခဲတွေကတော့အနေနဲ့များစုလို့တွေ့ရမယ်လို့ထင်ပါတယ်သူတို့တွေဘယ်လိုဖြစ်ရှင်းကြလဲကွန်သူငင်းမြန်မာနိုင်ငံအနေနဲ့ကောဒီကိစ္စကိုဘယ်လိုကင်တွယ်သင့်ပါလဲအစွအနေနဲ့
ဟုတ်ကဲ့ဟိုမြန်မာပြည်အနေထားနဲ့ပတ်သက်လို့ပြောရရင်ခုနဆရာဒေါက်တာတင့်ဆွေပြောသွားတဲ့အထက်မှာလည်းတချို့အဖြေတော့ပါသွားပါတယ်ဆိုတော့ကျွန်တော်မြင်တာကတော့အစိုးရကဒီချက်ပို့ပြီးတော့ပွင့်လင်းမြင်သာမှုရှိသင့်တယ်လို့ထင်ပါတယ်အရင်ဦးသိန်းစိန်ကာလမှာလစဉ်တိုင်းကြီးအခြေအနေနဲ့ပတ်သက်လို့သူ့ရဲ့လုပ်ငန်းနဲ့ပတ်သက်လို့သူမိကုံပြောပါတယ်အခုလက်ရှိအစိုးရကတိုင်းပြည်ရဲ့အခြေအနေဘယ်လိုရှိနေလဲစသဖြင့်ဒီနိုင်ငံတော်အခြေပြမိကုံမျိုးပြောသင့်တဲ့ကာလလို့လည်းကျွန်တော်ယူဆပါတယ်ဆိုတော့နောက်တစ်ခုကကျတော့နိုင်ငံရေးပါတီတချို့ကနေပြီးတော့ဒါတိုင်းပြည်မှာအထွေထွေအဆက်တည်းဆိုင်နေပြီဆိုတော့ဝေဖန်ချက်မျိုးရှိလာပါတယ်အဲ့ဒါဆိုလို့ရှိရင်အစိုးရကဒီတိုင်းပြည်မှာအထွေထွေအဆက်တည်းရှိသလားမရှိဘူးလားဆိုတော့စသဖြင့်နိုင်ငံတော်အခြေပြမိကုံပေါ့နော်ဒီ State of the Union Address ဒီလိုမိကုံမျိုးပြောတင်တယ်လို့ကျွန်တော်ယူဆပါတယ်ဒါကတစ်ချက်ပါနောက်တစ်ခုကတော့ကျွန်တော်တို့ဆရာဒေါက်တာတင့်ဆွေဆွေးနွေးသလိုပဲပြည်သူလူထုပါဝင်မှုအပိုင်းမှာဆိုတော့အဲ့လိုဆိုလို့ရှိရင်လည်းကျွန်တော်တို့ပြည်သူလူထုကဘယ်လိုအခန်းကဏ္ဍမှာပါဝင်နိုင်မလဲစသဖြင့်ဒီလိုကိစ္စမျိုးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပို့ပြီးတော့ဖွင့်ဆိုရှင်းပြမှုမျိုးတွေလိုလိမ့်မယ်လို့ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့နောက်ကျွန်တော်နိုင်ငံတကာဖိအားပေးမှုကိုလည်းပဲ energy အစိုးရဟာအတော်လေးပြင်းပြင်းထန်ထန်ရင်ဆိုင်နေရလို့ထင်ပါတယ်အထူးသဖြင့် Rohingya ဆိုတဲ့ Muslim Bengali တွေရဲ့ကိစ္စဖြစ်ပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့နိုင်ငံအချို့ကလည်းပဲမြန်မာနိုင်ငံဒီမိုကရေစီထွန်းကားရေးကိုအပြေးခဲ့တဲ့နိုင်ငံတွေဒီအချိန်ဟာဘလောက်ထိဒီ energy အစိုးရအနေနဲ့ရောခေါင်းဆောင်ဖြစ်သူတောင်ဆန်းစုကြီးအတွက်ကောဘေးကျနေကြအခြေအနေဖြစ်နေဆိုတာသူတို့နားမလည်နိုင်ကြဘူးလားဖိအားပေးခြင်းအပြင်ဒီကိစ္စဟာပြည်လည်လာနိုင်တယ်ထင်သလားအခြေအနေပိုဆွလာနိုင်တယ်ထင်ပါလားကွန်ဆူညင်းဒီကိစ္စကိုဆက်ဆွေးနွေးပြပ
ါဟုတ်ကဲ့ဟိုအခုကျွန်တော်မြင်တာတော့ဒီရခိုင်ကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့နိုင်ငံတကာကိုဖြေရှင်းနိုင်ဖို့ပေါ့နော်ဆိုတော့ပြီးခဲ့တဲ့ကုလသမဂ္ဂရဲ့အထူးအတွင်းမှုဟောင်းကျွန်တော်တို့ကိုဖီအနန်ကိုပြန်ပြီးတော့ဒီကော်မရှင်မှာတာဝန်ပေးတာတွေ့ရပါတယ်ဆိုတော့အဲ့တော့ဆိုလိုတာကတော့တနည်းအားဖြင့်တော့နိုင်ငံတကာပြဿနာတွေကိုတစုံတရာဖြေရှင်းရင်လည်းသဘောယူဆပါတယ်။ဒါပေမဲ့ကျွန်တော်အမြင်ကတော့ဒီချက်ပို့ပြီးတော့ပွင့်လင်းမြင်သာမှုရှိတယ်လို့ယူဆပါတယ်။ကဲအဲ့တော့ကျွန်တော်တို့အခုလက်ရှိပေါ့နော်ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာလူခွေရေးချိုးဖောက်မှုရှိနေတယ်မျိုးတုံးသတ်ဖြတ်မှုပေါ့နော်ဒီ ethnic cleansing တွေရှိနေတယ်ဆိုရင်နိုင်ငံတကာသတင်းမီဒီယာတွေကျွန်တော်တို့ဗမာပြည်တွင်းကသတင်းမီဒီယာတွေကိုဒီချက်ပို့ပြီးတော့လွတ်လပ်ခွင့်ပေးမယ်ဆိုရင်တော့တချို့ပြဿနာတွေကဖြေလည်သွားနိုင်တယ်လို့ကျွန်တော်ယူဆပါတယ်ဆိုတော့အဲ့တော့အဲ့လိုမဟုတ်ဘဲနဲ့အခုလိုဆက်ပြီးတော့ပိတ်ဆို့ထားမယ်ဆိုရင်တော့ကျွန်တော်ထင်တယ်မိခွန်းတွေကတော့ဆက်ပြီးတော့ဖြစ်နေမယ်လို့ထင်ပါတယ
်ဆရာဒေါက်တာတင့်ဆွေပြောပါဦးခင်ဗျာဒီကိစ္စမှာ
ဟုတ်ကဲ့ဒီကိစ္စတခုတည်းကွက်ပြောရင်တော့နိုင်ငံတကာဆိုတဲ့နေရာမှာကျွန်တော်ကတော့လိုတာတဲ့ပို့ပြီးတော့အစိုးရမကြည့်ဘူးဘယ်လောက်ကြီးလဲဆိုးလှသလားလို့ဆိုတာကိုတော့ကျွန်တော်မိခွန်းထုတ်ချင်တယ်အခုကိစ္စမှာနိုင်ငံတကာတဲမှာဒီလူမျိုးစုနာမည်တစ်ခုနဲ့ပတ်သက်တဲ့သတင်းကို campaign လို့ခေါ်တော့နော် campaign လုပ်နေတဲ့နိုင်ငံတစ်ခုလည်းပဲရှိပါတယ်အဲ့တော့ဒီ campaign ဟာတကယ်တမ်းဟိုပေါ်ဒီ2012ခုနှစ်ပေါ်ကစတော့ကလည်းဒီ campaign ထဲမှာမှန်တာတွေရောမှားတာတွေရောလွဲတာတွေရောနဲ့လုတ်ခဲ့တာပေါ့ဟုတ်အခုလည်းပဲအဲ့လိုလုပ်နေတယ်လို့ကျွန်တော်တို့တွေ့ရပါတယ်အဲ့တော့ဒီလိုကိစ္စမျိုးကိုဂင်တွေ့တဲ့အခါမှာ energy ကအရင်အစိုးရလက်ထက်နဲ့စစ်အစိုးရလက်ထက်နဲ့မတူတဲ့ချင်းကပ်မှုနဲ့ချင်းကပ်တာကတော့အမှန်ပါပဲအဲ့တော့ဒီချင်းကပ်မှုမျိုးအစ်စ်ကိုတော့ကျွန်တော်တို့ဟိုကြိုးစားအောင်လူခွင့်ရေးသမားတွေကတော့လူခွင့်ရေးကိုတစ်သက်လုံးပြောသွားကြမှာပါဘယ်သူပဲဆိုတာတစ်စ်ပြောကြမှာပါဒါတော့ကျွန်တော်ကတော့ထူပြီးဆိုလာတယ်လို့တော့ကျွန်တော်ကမသုံးသပ်ဘူး energy အနေနဲ့ပြည်သူလူထုမျက်နှာကိုမူတဲ့ချင်းကမှုမျိုးနဲ့ဒီနိုင်ငံတကာကိစ္စကိုဖြည့်ရှင်းနေရတယ်။ပြည်သူလူထုပါလို့ရင်လည်းဆိုတဲ့အပိုင်းနောက်တစ်ခုကတိုင်းပြည်ရဲ့အချုပ်အခြာအာဏာဆိုတဲ့အပိုင်းပေါ့ဒီနှစ်ခုကိုကင်ပြီးဖြည့်ရှင်းနေရတဲ့အခါမှာအပြောကတော့ဘယ်လိုမှလွတ်မှာမဟုတ်ဘူးလို့ကျွန်တော်ဆိုမြင်တဲ့နေအဲ့တော့ပြောရရင်ဒီကိစ္စကြီးဟာကျက်ပြက်နေဒီပေါ်မှာဖြည့်ရှင်းမှုဟာဒီခုနလာလေးပြောပြောနောက်ထပ်ဟိုနှစ်ပိုင်းပြောပြောခက်သေးတဲ့ဟိုကျွန်တော်မြင်လာတဲ့ energy ကတော့တက်နိုင်သူအကောင်းဆုံးစူးစမ်းနေတယ်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တဲ့ကိစ္စတစ်ခုကတော့တက်မတော်ရဲ့အခန့်ကဏ္ဍဖြစ်ပါတယ်ဆရာဒေါက်တာတင်းဆွေပြောသလိုဖွဲ့စည်းပုံကိုမပြင်းထန်ကြလည်းပဲတက်မတော်ကလုံးဝလက်မခံလို့ဖြစ်ပါတယ်အဲ့ဒီဟာကိုမပြင်းထန်လို့လည်းမြန်မာနိုင်ငံဒီမိုကရေစီပြည်ပြင်ပြောင်းလဲရေးရှေ့ကိုမရွေ့ဘူးအရွေ့နေတယ်ဆိုပြီးတော့သုံးသပ်သူတွေကအများကြီးဆွနေကြပါတယ်ဆိုတော့တက်မတော်သည် NLD အစိုးရကိုဘေးကျန်နိုင်ငံဖြစ်အောင်တမင်စောင့်ကြည့်ပြီးတော့အခုနိုင်ငံရေးသမားတွေတချို့ကလော်ဘီလုပ်နေသလိုအခွင့်ကောင်းယူပြီးအာဏာချုပ်ကန်နိုင်ဖို့စောင့်ဆိုင်နေသလားကြံစည်နေတာလားဒီမိုကရေစီထွန်းကားအောင်သူတို့ပါ NLD နဲ့ပြည်သူလူထုနဲ့ပူးပေါင်းပါဝင်ပြီးတော့လှုပ်ဆောင်ခြင်းနဲ့ဆန္ဒရှိပါရလားအဲ့လိုဆန္ဒရှိရင်ဖွဲ့စည်းပုံကိုညှိနှိုင်းပြီးဘာကြောင့်မပြင်းထန်တယ်လဲဆိုတာသုံးသပ်စီချင်ပါတယ်ကောင်သူချင်းသဘောထားပြောပါခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်အမြင်ကတော့တခါတလေလက်ရှိဖွဲ့စည်းပုံတွေကနေပြီးတော့ကြော်လွန်ပြီးတော့အပြင်ကိုသိပ်ထွက်သွားမဲ့ကိစ္စမျိုးတွေဆိုလို့ရှိရင်ကျွန်တော်ထင်တယ်တမတော်ဘက်ကပို့ပြီးတော့စိုးရိမ်မှုရှိနိုင်တဲ့အနေအထားရှိတယ်လို့ထင်ပါတယ်တမတော်ဘက်ကပရိုတိုကောလို့ခေါ်တဲ့2008ဖွဲ့စည်းပုံအခြေခံအတိုင်းပေါ့နော်ကြိုတင်ရှိဘာဖြစ်မလဲဆိုတော့ခန့်မှန်းနိုင်တဲ့အနေအထားမျိုးသွားကျင်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆရာဒေါက်တာတင်းစွေပြောပါခင်ဗျာတမတော်ရဲ့သဘောထားဒီဒီမိုကရေစီအောင်မြင်အောင် NLD နဲ့ပူးပေါင်းဆောင်ရွက်နေတဲ့သဘောထားအပြည့်အဝတွေ့ရပါရဲ့လားအဓိက
အဲ့လိုများတမင်တကာလုံနေသလားဆိုတဲ့တန်တရားကတော့တန်တရားရှိလိုက်တယ်ခင်ဗျအဲ့လိုလုံပြီးတော့ဟာလားအနိကဆုံးဥပမာပြောတဲ့ထိုင်းနိုင်ငံလူများဖြစ်မလားဆိုတဲ့ဟာမျိုးပေါ့နော်ဒီဟာကတော့ဘယ်လိုမှမဖြစ်တဲ့အရာဟိုအဲ့လိုလုံပြရင်လည်းပဲဘယ်နှစ်နှစ်လုံနိုင်မလဲအဲ့လိုဆိုရင်တိုင်းဘောဆိုးသွားမလဲဆိုတဲ့အနေထားတမရောဘယ်လိုဆိုးသွားမလဲဆိုတာအဲ့ဒါကြောင့်ကျွန်တော်မြင်တာကတော့တမရောဟာပွန်လင်းနဲ့စဉ်းစားတွေးခေါ်မှုအစ်စ်ကိုခုထိမရသေးတဲ့အနေထားတရားဒါမှမစိတ်မကောင်းကြရပါအဲ့ဒီလိုအစိုးရနဲ့ပို့ပြီးတော့လုံနိုင်တယ်မျိုးတမလို့ကပြရင်တော့ကျွန်တော်တို့ကောင်းကြမှာ
ဟုတ်ကဲ့နောက်ဆုံးဆိုရင်နောက်ဆုံးဘေးရင်တွေ့ပြရအောင်ဆရာဆိုတော့ NLD အစိုးရပထမဆက်တန်းအတွင်းမှာတိုင်းပြည်ရဲ့အခြေအနေဟာအကောင်းဘက်ကိုဥတီလာမယ်ထင်သလားဒီလိုအကျုပ်လက္ခဏာတွေနဲ့ရောထွေးပြီးတော့ပြဿနာတွေပုံများလာမယ်ထင်ပါလားကွန်ဆူနင်းခတ်တူလို့လေးပြောပါခင်ဗျ
ပြည်သူလူထုကကျွန်တော်တို့စီးပွားရေးကောင်းနေမယ်ဆိုရင်သိပ်ပြောစရာမရှိလာပါဘူးအခုလိုတိုင်းပြည်ရဲ့စီးပွားရေးဆက်ပြီးတော့ချွတ်ချုံကြလာမယ်ဆိုရင်တော့ကျွန်တော်တို့ထင်တယ်ပြည်သူလူထုဘက်ကလည်းပြဿနာရှိလာမယ်လို့ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဆရာ
တက်မတော်မှာလည်းပဲနှစ်ပေါင်းများစွာတမိုင်းကြောင်ရှိတယ် NLD မှာလည်းနှစ်ပေါင်းများစွာတမိုင်းကြောင်ရှိတယ်တရင်သားလက်နက်ကန်အားစုမှာလည်းနှစ်ပေါင်းများစွာတမိုင်းကြောင်ရှိတော့ဒီသုံးဖွဲ့ဆိုင်ဟာကောင်းတဲ့လမ်းကြောင်းကိုရွေးကြရင်တော့ကျွန်တော်တို့တိုင်းပြည်ရဲ့ကံကြမ္မာပိုကောင်းမယ်လို့ကျွန်တော်ယူဆပါ